ဖေဖော်ဝါရီ၁ရက်နေ့စစ်အာဏာသိမ်းခြင်းကစလို့မြန်မာနိုင်ငံအနှံ့မှာအာဏာသိမ်းတဲ့လုပ်ရက်ကိုစန့်ကျင်ကန့်ကွက်ခဲ့ကြတာမှာအခုဆိုရင်မြို့အလိုက်လှုပ်ရှားမှုတွေတဖြည်းဖြည်းနဲ့ပိုးပြီးတော့ကျယ်ပြန့်လာသလိုစန့်ကျင်ကြောင်းပြတဲ့မြို့နယ်တွေလည်းပိုပြီးတော့တိုးလာနေတဲ့အကြောင်းပြောပြပေးချင်ပါတယ်ရှင်ကျွန်မခွာညိုပါမနေ့ကဖေဖော်ဝါရီလ9ရက်နေ့နေ့လယ်လောက်ကစပြီးညပိုင်းအထိမြန်မာနိုင်ငံအနှံ့စစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ခဲ့ကြတဲ့မြို့တွေထဲမှာမော်တော်ဆိုင်ကယ်စီးပြီးစန္ဒပြကြတာပိုပြီးများလာတာတွေ့ရပါတယ်။မန္တလေးလိုမြို့ကြီးတွေမှာသာမကပကံညောင်ဦးတောင်တွင်းကြီးပြည်မြို့နဲ့ဗိမ့်မြို့နယ်တွေမှာလည်းအခုလိုပဲမော်တော်ဆိုင်ကယ်စီးပြီးတော့စန္ဒပြခဲ့ကြတာပါဒါကတော့မန္တလေးတိုင်းပကံညောင်ဦးဘက်ကမော်တော်ဆိုင်ကယ်စီးပြီးစန္ဒဖော်ထုတ်နေကြတဲ့အသံတွေဖြစ်ပြီးဒေသခံစန္ဒပြသူတဦးက
ပကံညောင်ဦးရဲ့အခြေအနေကတော့နေ့လယ်တနာရီမှာဒီလူလူအင်အားတသိန်းခန့်နဲ့ပေါ့နော်ဒီလမ်းလေးပေါ်မှာအလုံးထွက်လာကြတယ်ပြည်သူရဲတွေကတော့သူတို့ရဲစခန်းထဲမှာလည်းအစင်းနဲ့အနေထားနဲ့တွေ့တာတွေရဲ့နကားပေါ်မှာဟိုဟာဝတ်စုံပြင်းနဲ့သူတို့သွားတာတော့ရှိတယ်ဒါပေမဲ့တားတာစီးတာပြစ်တာခက်တာအဲ့လိုပုံစံမျိုးတွေတော့မရှိပါဘူးအားလုံးကလည်းစီကံရှိစွာနဲ့အချက်နှစ်ချက်ကိုပဲအဓိကတောင်းဆိုသွားတာပါမေစုကြမှာပါစေနဲ့မေစုလွတ်ပေးဖို့ပေါ့နော်ဒုတိယတစ်ချက်ကတော့စစ်အာဏာရှင်စနစ်ကိုဒီလိုမရှိတဲ့အကြောင်းဒါလေးတွေပဲပြောသွားပြီးတော့ကြွေးကြော်သွားပြီးတော့ကျွန်တော်တို့တွေလက်သုံးချောင်းထောင်ပြီးတော့ညီညွတ်စွာပဲစီကံရှိစွာပဲဒီမိုကရေစီဆန်သွားဆန္ဒပြသွားကြတာပါ
မကွေးတိုင်းတောင်တွင်းကြီးမြို့နယ်ထဲမှာလည်းပဲအလားတူဆိုင်ကယ်စီးစန္ဒပြတဲ့မြင်ကွင်းကိုကိုယ်တိုင်ကြည့်ရှုအားပေးခဲ့သူလူငယ်တဦးကလည်းသူမြင်ခဲ့ရသမျှကိုအခုလိုပြောပြပါဗျ
။ဆဆအာနာသိင်းကျင်းမှာတော့တက်ကြီးပိုင်းနေဆိုငိုရာကြီးလက်ရှိရပေါ့လေ။ဝမ်းနေမိပြီးရောနော်။နောက်ရက်ဒီမှာတော့ဟိုလိုတန်မုံကမ်ပိန်းတို့အဲ့လိုကမ်ပိန်းအသေးစားလေးစလာပေါ့လေ။၆ရက်နေ့ကနေစပြီးရောပေါ့လေ။အိမ်ထဲမှာဆန္ဒပြရတော့တန်မုံတီးရတို့တချင်းနေဆိုကြတာတို့ဘာလို့ပေါ့အဲ့လိုပေါ့ငင်းကျန်းတော့ဆန္ဒပြကြပါဘူး။တချို့ကအဲ့လိုပဲလမ်းပေါ်ထပ်ပြီးတော့အဲ့လိုဆိုင်ငယ်နဲ့သူတို့တင်ငေရပါလေလက်သုံးချောင်းထောင်နဲ့တင်ငေရနဲ့ပြီးတော့ဟိုဆင့်အာနာရှင်လည်းအစိုးရအလိုမရှိပါဘူးအဲ့လိုမျိုးစပြီးအော်ဟစ်ကြွေးကြော်ကြတာပါလေ9ရက်နေ့ညမှာတော့နည်းနည်းလူတွေပို့ပြီးများလာတာပေါ့နော်အပေးရဲ့တွေလည်းအများကြီးရှိလာပါဟုတ်ကဲ့သူတို့ဟာအစီး150ဝန်းကျင်လောက်ရှိမှထင်တယ်ကုန်တင်ကားကြီးဖြတ်တဲ့ချိန်မှာဆိုတော့ကုန်တင်ကားကြီးလည်းလမ်းမှာပူပေါင်းပါဝင်နေသူတို့ဟွန်တီးနေဖြည်းဖြည်းချင်းမောင်းတော့ဟိုနောက်ကလူတွေကလည်းစုမိသားဖြစ်သွားပါလေဖြစ်သွားတော့အဲ့မှာလမ်းဆောင်မှာနည်းနည်းဟိုလူအုံတို့ဖြစ်သွားလိုက်တာပေါ့ဟုတ်ကဲ့
ဒီလိုစန္ဒပြကန့်ကွက်ကြသူတွေနဲ့လမ်းပေးဝဲရကအားပေးသူတွေကိုရဲတပ်ဖွဲ့ဝင်တွေကစောင့်ကြည့်နေတာရှိပေမဲ့နှစ်ဖက်ကြားအခြေအနေတင်းမာတာမျိုးတွေမရှိခဲ့တဲ့အကြောင်းကိုလည်းသူကပြောပါတယ်။နောက်ဘကိုးတိုင်းဒေသကြီးပြည်မြို့နယ်ဘက်မှာလည်းဒီလိုစန္ဒဖော်ထုတ်ခဲ့တာတွေရှိတဲ့အကြောင်းပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးကျော်ညွန့်ကအခုလိုပြောပါတယ
်။နေကင်းကအကုန်လုံးဆိုင်ကျတော်ရီရောလေလူရောအကုန်လုံးဆိုလို့ချင်းတော့အင်အားပေါင်းကနားလောက်ပဲရှိသူကဆိုင်ကယ်စီးတယ်ဟွန်တီးမယ်လက်သုံးချောင်းထောင်မယ်အဲဒီလိုအနေထားရှိမယ်တချို့ကျွေးကြော်တန်နဲ့လှည့်မယ်အခုလက်ရှိမှာတော့နေတော့20တိတော့တစ်ချိန်တန်မုံတီးကြတယ်ည8နာရီမှာတန်မုံတီးကြတယ်အဲ့ဒီတန်မုံတီးရဲ့ကိစ္စကတော့ဒီသူတို့စောင့်ကြည့်90နာရီကျော်တဲ့နေရာဆက်ပြီးတော့တီးကြတာ
ဒါအပြင်တနင်္သာရီတိုင်းဒေသကြီးဗိမ့်မြို့နယ်အတွင်းမှာလည်းနေကင်းဘက်မှာတစ်ကြိမ်ဆိုင်ကယ်တွေနဲ့စန္ဒဖော်ထုတ်ခဲ့ကြပြီးည၈နာရီမှာလည်းနောက်တစ်ကြိမ်စန္ဒပြခဲ့ကြတာမှာအ ਨੇ ဆုံးဆိုင်ကယ်အစီး1000ကျော်ပါဝင်တဲ့အကြောင်းစန္ဒပြပွဲမှာကိုတိုင်ပါဝင်သူကိုကောင်းထက်ကပြောပါတယ်။ပြည်နယ်နဲ့တိုင်းဒေသအသီးသီးကမြို့နယ်တွေမှာစန္ဒပြနေကြသူအများစုရဲ့အဓိကတောင်းဆိုချက်တွေကတော့ရွေးကောက်ခံကိုယ်စားလှယ်တွေကိုပြန်လွှတ်ပေးဖို့နဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းပြသလိုတာဖြစ်တယ်လို့ပြောကြပါရစေ။